ြည်ထောင်ငံပဲရစ်မြို့မှာဒါဇင်နဲ့ချီတဲ့သူတွေဟာတူတရေနံကုမ္ပဏီရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကဆန္ဒပြသူတွေရဲ့ဒဏ်ရာတပ်ပုံတွေကိုကင်ဆောင်၊သွေးတုတွေကိုတွန်ချပြီးရေနံနဲ့တဘာဝတငွေကုမ္ပဏီကြီးအနေနဲ့မြန်မာနိုင်ငံမှာဆက်ပြီးလုပ်ကိုင်နေတာကိုရှုတ်ချတဲ့အနေနဲ့အခုလိုဆန္ဒပြကြတာဖြစ်ပါတယ်။ဆေးဥစုကိုငွေကြေးထောက်ကူရစေတဲ့မြန်မာနိုင်ငံကတူတရေလုပ်ငန်းတွေကိုရပ်ဆိုင်ရေးတောင်းဆိုဖို့အတွက်တူတရေအဆောက်အဦတွေတည်ရှိတဲ့La Défense CYA ဇုံထဲမှာစုရုံရောရှိလာခဲ့တာလည်းဖြစ်ပါတယ်။ယခုကြာသပတေးနေ့ Paris မြို့ဆန္ဒပြပွဲကိုအခွင့်အရေးတကျလှုပ်ရှားသူအုပ်စုတစ်ခုဖြစ်တဲ့ Info Bamani ကဦးဆောင်တာဖြစ်ပါတယ
်။ Nous voulons interpeller Total et lui demander d'agir face à la situation en Birmanie.
မြန်မာနိုင်ငံကအခြေအနေကိုရင်ဆိုင်ရမှာတိုတဲပါလဲပယ်လဲလို့မေးချင်ပါတယ်။မြန်မာပြည်သူတွေရဲ့အတန်အရက်ဖက်အဖွဲ့အစည်းတွေရဲ့အတန်ရွေးကောက်ခံတွေရဲ့အတန်ကိုနားထောင်ပေးဖို့ကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်။သူတို့ကဆေးဥစုကိုဗန္ဒာယေးရအထောက်အကူပေးနေတဲ့အားလုံးကိုရက်တက်မှုတောင်းဆိုနေကြပါတယ်။မြန်မာပြည်မှာလုပ်ငန်းရပ်ဆိုင်လိုက်ကြတဲ့ Woodside တို့ Puma Energy တို့လို Total Company နဲ့စံနမူနာအဖြစ်လှုပ်ဆောင်အောင်မှာဖြစ်ပါတယ်။လက်ရှိအခြေအနေတွေအရ Total Company ကအဓိကကျတဲ့အခန်းကဏ္ဍကချင်းချင်းရှားရှားပါဝင်နေပြီးဒါဟာဆေးဥစုကိုဆက်ပြီးတော့ဗန္ဒာငွေကြေးချောက်ပတ်နေတယ်ဆိုတာမေးစရာတော့မလိုဘူးလို့ Info Bamani အဖွဲ့ဝင်တူဖြစ်တဲ့ Sophie Brondet ကပြောသွားပါတယ်။တောင်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကိုဖေဖော်ဝါရီလ1ရက်ကစစ်တပ်ကအာဏာသိမ်းပြီးနောက်နေစဉ်လိုလိုဆန္ဒပြပွဲတွေနဲ့မြန်မာပြည်အားစုညံပောက်ကွဲနေခဲ့ပါတယ်။ဗိုလ်ချုပ်တွေနဲ့ဆေးဥစုကိုဖွဲ့စည်းခဲ့ပြီးတောင်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေကိုလည်းထိမ့်သိမ်းထားပါတယ်။ဗုဒ္ဓဦးနေ့ညနေပိုင်းအထိအချက်ပတ်ဖြုတ်ခွဲမှုတွေမှာအနည်းဆုံးလူ186ဦးသေဆုံးခဲ့ပြီးလို့နိုင်ငံရေးကျင်းသမားကူညီဆောက်ရှောက်ရေးအသင်း AABB ရဲ့အချက်လက်တွေကပေါ်ပြပါတယ်။